Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာအမောပန်းပြေကြပါသည်ခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်ဇူလိုင်လ4ရက်အမေရိကန်ပြည်ထောင်စုလွတ်လပ်ရေးရရှိခဲ့တဲ့အနှစ်240ပြည့်နှစ်ဖြစ်တဲ့တနင်္လာနေ့ညနေခင်းဒီကနေ့အစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ရုပ်ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ယူရိုပ်နိုင်ငံဘက်ကရက်မြို့မှာတနင်္လာနေ့ကအသေးခံကာဗွန်ခွဲတက်ကတ်မှုတွင်142ယောက်ထက်မနည်းသေဆုံးတဲ့အကြောင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။ဆော်ရီအာရေဗျနိုင်ငံကအမေရိကန်ကောင်စီဝင်ယုံနေအသေးခံဘုံခွဲတက်ကတ်မှုတစ်ခုဖြစ်ခဲ့ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမကင်ဖြူတွင်းနဲ့အတူကြီးညာပေးပါပါ
။ဟုတ်ကဲ့ပါခင်ဗျာ။ NLD အစိုးရအသစ်က27ပင်လုံးညီလာခံဖော်ဆောင်ရေးတိုင်းသားလက်နက်ကိုင်တွေနဲ့ဆွေးနွေးနေချိန်မှာပဲကချင်ပြည်နယ်မှာတော့တိုက်ပွဲတွေဖြစ်ပွားနေပါတယ်။
ဒီနားနဲ့26ကနေကြူကြဖြစ်တဲ့စိတ်ပေါ်ကတော့အဲ့ဒီနမ်ခမ်းရံကရနောက်ပဲပေါ့လင်းကောင်ဆိုတဲ့ယူအလေးနာမှာ
KOKA ရာရှိတူပြောကြသွားတာပါဒီအကြောင်းနဲ့အတူရှမ်းပြည်မြောက်ပိုင်းမှာအသက်ခံရတဲ့ဒေသခံ9ဦးကိစ္စအမှုမှန်ဖော်ထုတ်ပေးဖို့ရှမ်းလူ့အခွင့်အရေးအဖွဲ့တွေတောင်းဆိုနေတဲ့သတင်းနဲ့ထိုင်းနိုင်ငံမှာအဖမ်းဆီးခံရတဲ့မြန်မာအလုသမားတွေဒဏ်ရိုက်ပြန်လွတ်ပေးတာရှိသလိုတချို့လည်းအလုပြန်မရတာတွေရှိနေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မခင်ဖြူထွေတို့ကတင်ပြပါမယ်ခင်ဗျာ
။ယူရိုပ်နိုင်ငံဘက်ကရက်မြို့တော်မှာတနင်္လာနေ့ကအသေးခံကာဗွန်ခွဲတက်ကတ်မှုတွင်သေဆုံးသူ142ယောက်ထက်မနည်းရှိခဲ့ကြောင်းအစိုးရတာဝန်ရှိသူတွေဒီကနေ့ပဲပြောဆိုလိုက်ကြပါရယ်။ဘက်ကရက်မြို့တော်ကာရာဒါရက်ကလူစီကာယာဈေးထဲမှာရှီယာမွတ်စလင်တွေကိုပြစ်မှတ်ထားခဲ့တဲ့တက်ကတ်မှုဟာသူတို့လက်ချက်ဖြစ်ကြောင်းလည်း IS သွေးကြွတွေကကြေညာခဲ့ကြတာပါ။နောက်ထပ်လူပေါင်း186ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုဟာဒီနှစ်ထဲအဆိုးဆုံးလည်းဖြစ်ခဲ့ပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကတော့လူသက်တွေကိုတန်ဖိုးမထားကြောင်းပြသခဲ့တဲ့ဘုံခွဲတိုက်ခိုက်မှုကျူးလွန်သူတွေရဲ့လုပ်ရည်အပေါ်ထိတ်လန့်တုံ့လုံးမှုကြောင့်ပြောဆိုခဲ့ပါတယ်။ယူရိုပ်နိုင်ငံမှာစိုးရိမ်ကြောက်ရွံ့မှုတွေပြန့်နှံ့အောင်လုပ်နေတာတွေညှဉ်းပန်းမှုကိုထိပါစေမဲ့လုပ်ရည်မျိုးတွေကိုအီရတ်လူလူအနေနဲ့လက်မခံဘဲစန့်ကျင်ကြဖို့ကုလသမဂ္ဂအကြီးအကဲကတိုက်တွန်းတဲ့အကြောင်းလဲတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချတဲ့ကြေညာချက်မှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကဖော်ပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအမျိုးသားလူညွန်ကြီးကောင်စီပြောခွင့်ရပုဂ္ဂိုလ် Net Price ကလည်း IS သွေးကြွတွေကိုချေမှုမှုပူပန်ကြိုးပမ်းမှုတွေမှာယူရိုပ်နိုင်ငံနဲ့ဆက်လက်ပြီးအခိုင်အမာရပ်တည်မှာဖြစ်တဲ့အကြောင်းတနင်္လာနေ့ကပဲပြောဆိုခဲ့တာပါဒီလိုတက်ခိုက်မှုတွေကြောင့် IS သွေးကြွတွေလက်ကနယ်မြေတွေကိုပြန်လည်သိမ်းပိုက်ဖို့ကြိုးပမ်းနေတဲ့ယူရိုပ်တက်တွေကိုပံ့ပိုးကူညီဖို့အမေရိကန်ရဲ့ပန်းဖြတ်ချက်တွေပုံမှုခိုင်မာလာစေတယ်လို့လည်းပြောဆိုခဲ့ပါတယ် IS သွေးကြွတွေကယူရိုပ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းကနယ်မြေတော်တော်များကိုလုံခဲ့တဲ့နှစ်ကသိမ်းပိုက်ခဲ့ကြတာပါခုခါမှာတော့အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်တွေရဲ့လေကြောင်းစစ်ကူတွေနဲ့အတူအီရတ်တပ်တွေရဲ့ထိုးစစ်တွေကြောင့်ပြီးခဲ့တဲ့လတည်းပြန်လည်သိမ်းပိုက်ခဲ့တဲ့ဖလူဂျာမြို့အပါဝင်နယ်မြေတော်တော်များကိုပြန်လည်ဆုံးမနိုင်ခဲ့ပေမဲ့မိုဆူးမြို့အပါဝင်အဓိကမြို့ကြီးတော်တော်များကတော့စစ်သွေးကြတွေကဆက်လက်ထိန်းချုပ်တားဆဲဖြစ်ပါတယ
်။ဆော်ဒီအာရေဗျနိုင်ငံအနောက်ပိုင်းဂျဒန်းမြို့မှာရှိတဲ့အမေရိကန်ကောင်စီဝင်ယုံအနီးမှာဒီကနေ့အသေးခံဘုံခွဲသူတို့ကပုံဖောက်ခွဲတိုက်ခိုက်ခဲ့တဲ့အကြောင်းဆော်ဒီအာရေဗျရဲ့ဒီပြည်ထရေးဝန်ကြီးဌာနကပြောပါတယ်။ဖောက်ခွဲရေးသမားကိုလုံခြုံရေးဝန်ထမ်းတွေကတန်တရားဖြစ်ပြီးတော့အနားကိုချင့်ကပ်သွားတဲ့အချိန်မှာပဲသူကဘုံကိုဖောက်ခွဲလိုက်တာပါ။အသေးကဘုံခွဲသူတည်ဆုံသွားခဲ့ပြီးတော့လုံခြုံရေးဝန်ထမ်းတအူးကတော့ဒဏ်ရာအနှဲငယ်ရပြီးစစ်ရုံတင်လိုက်ရပါတယ်။ကောင်စစ်ဝင်ရုံဝန်ထမ်းတအူးမှဒဏ်ရာရတာဒါမှမဟုတ်တည်ဆုံတာမရှိဘူးလို့ Sorry American တန်ယုံကပြောပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့ Sorry Arabia နိုင်ငံအတွင်းခီးသွားလာမှုတွေကိုတတ်နိုင်သမျှရှောင်ရှားကြဖို့တန်ယုံကသတိပေးချက်ထပ်မံထုတ်ပြန်ချပါတယ်။ပြီးခဲ့တဲ့2004ခုနှစ်တုန်းကအယ်ခိုင်တာအဖွဲ့နဲ့ဆက်ဆက်နေတဲ့စစ်သွေးကြွတွေကကောင်စစ်ဝင်ရုံနဲ့ဝင်ရောက်ပြီးတော့လက်ပစ်ဘုံတွေနဲ့ပြစ်ဆော်ဒီလုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်တာတွေရှိခဲ့မှုပါတယ်။အဲ့ဒီတိုက်ခိုက်မှုတွေအတွင်းမှာတော့အမေရိကန်နိုင်ငံသားမဟုတ်တဲ့တပ်ရုံးဝန်ထမ်းကဦးသိဆုံးခဲ့ရမှုပါတယ်ရှင
်။အရက်ဆော်ဘောများပြည်တော်စု UAE နိုင်ငံသားတွေအနေနဲ့နိုင်ငံခြားခီးစဉ်တွေမှာရိုးရာဝေဆာဝေဆာစီရင်တာတွေတတ်နိုင်မြတ်ရှောင်ရှားဖို့အစိုးရကသတိပေးလိုက်ပါတယ်။ပြူအောင်ဝစ်ဆောင်ရိုးရာဝစ်ဆောင်ဝစ်ဆင်ထားတဲ့ UAE ကစီးပွားရေးလုပ်ငန်းရှင်တူအမေရိကန်ပြည်အောင်စု Ohio ပြည်နယ်ကိုတွားရောက်လည်ပတ်ချိန်မှာ IS အစွန်းရောက်ဖွဲ့ဝင်ဖြစ်မှားယွင်းယူဆခံခဲ့ရတဲ့အကြောင်းဒေသခံသတင်းတွေမှာဖော်ပြခဲ့ပြီးတဲ့နောက်အခုလိုသတိပေးချက်ထွက်ပေါ်လာတာပါရဲတပ်ဖွဲ့ကသူ့ကိုလက်ထိတ်ခတ်ဖမ်းဆီးခေါ်ဆောင်သွားပြီးနောက်ပိုင်းဒီလူစေယုံတက်ရတဲ့အခြေအနေထိရောက်ခဲ့ပါတယ်ဒါကြောင့်လဲ UAE နိုင်ငံသားတွေအနေနဲ့ကိုယ်လုံခြုံရေးအတွက်နိုင်ငံခြားခီးထွက်တဲ့အခါသူတို့ဖြင့်အများပြည်သူသွားလာတဲ့နေရာတွေကိုလက်ပတ်တဲ့အခါတွေမှာရိုးရာဝေဆာဝစ်စင်တာတွေရှောင်ရှားဖို့ပြည်သူတွေအတွက်သတိပေးချက်တွေထုတ်ပြန်လေးရှိတဲ့ UAE အစိုးရရဲ့ Twitter အကောင့်ကနေထုတ်ပြန်လိုက်တာပါအမျိုးသမီးတွေကိုလည်းမျက်နှာဖုံးတဲ့ခေါင်းစည်းတွေဝစ်စင်ဝင်မပြုတဲ့ဥရောပနိုင်ငံတွေကိုခီးသွားတဲ့အခါဒီနိုင်ငံတွေရဲ့ဥပဒေနဲ့အညီလိုက်နာနားထောင်မှုလဲ အစိုးရကတိုက်တွန်းထားပါတယ်။2010ကစလို့ဘလို့ပုံစံမျိုးနဲ့ပဲဖြစ်ဖြစ်မျက်နှာကိုဖုံးကွယ်တာတွေကိုခွင့်မပြုတဲ့ပြင်သစ်ဘယ်လ်ဂျီယံ၊ဒိန်းမတ်နဲ့နယ်သာလန်နိုင်ငံတွေပြင်စပိန်နိုင်ငံဘာစီလိုနာမြို့တွေကိုလည်းပဲအခုတတိပေးချက်ထဲမှာအထူးတည်းလဲထည့်သွင်းဖော်ပြထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံတပ်ကမြို့တော်ကစားသောက်ဆိုင်ကြီးတစ်ခုမှာစစ်သွေးကြွားတွေရဲ့စီးနင်းတိုက်ခိုက်မှုအတွေ့ဒဇာဂန်20နဲ့ရဲတပ်ဖွဲ့ဝင်တဦးသေဆုံးခဲ့တဲ့သူတွေအတွက်ဒီအောက်မေ့ဖွဲ့အခမ်းအနားကိုတင်းနာနေကကျင်းပတာမှာတော့ဝန်ကြီးချုပ်စိတ်ခါစီနာကိုလည်းတက်ရောက်ခဲ့ပါတယ်။အောက်မေ့ဖွဲ့အခမ်းအနားမှာတော့သေဆုံးသူတွေရဲ့သက်ဆိုင်ရာနိုင်ငံတွေဖြစ်ကြတဲ့အမေရိကန်၊ဂျပန်၊အီတလီနဲ့အိန္ဒိယနိုင်ငံတွေကအလံတွေကိုနှွင့်ထုတ်ခဲ့တယ်လို့တမ်းမတ်ကြီးတွေလည်းတက်ရောက်ခဲ့ကြတာပါ။နိုင်ငံတော်ဝန်ထမ်းချင်းထိမ့်မဲ့ဒုတိယနေ့မှာကျင်းပတဲ့အခမ်းအနားအတွင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတော့တိုက်ဆုံသူတွေရဲ့ဆွေမျိုးသားချင်းတွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်။အားရစစ်သွေးကြွအဖွဲ့ကတော့တိတိုက်ခတ်မှုဟာသူတို့ရဲ့လက်ချက်လို့ကြေညာခဲ့ပေမဲ့တိုက်ရိုက်ဆက်နွယ်မှုရှိမရှိဆိုတာအတည်ပြုလို့မရတယ်လို့အစိုးရတာဝန်ရှိသူတွေကလည်းဆက်နွယ်မှုမရှိဘူးလို့ညှင်းဆန်းထားကြပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကတော့တိုက်ခတ်မှုမှာပါဝင်ခဲ့သူ9ယောက်နဲ့6ယောက်တိုက်ဆုံခဲ့ပြီးအားလုံးဟာအားရစစ်သွေးကြွတွေနဲ့ဆက်နွယ်မှုလုံးဝမရှိဘူးလို့တနင်္ဂနွေနေ့တုန်းကပဲပြောဆိုခဲ့ပါတယ်။တိုက်ခိုက်သူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံအထွေကဂျူမာတူမူဂျာဟစ်ဒင်ဘင်္ဂလားဒေ့ရှ်အဖွဲ့ဝင်တွေဖြစ်တယ်လို့လည်းပြည်ထရေးဝန်ကြီးအာဆာဒူစမန်ခန်ကပြောဆိုခဲ့ပါတယ်။တိုက်ခိုက်သူတွေဟာအာရစစ်သွေးကြွတွေနဲ့ဆက်ဆက်မှုရှိနိုင်မရှိနိုင်ဆိုတာကိုတော့အာဏာပိုင်တွေကစုံစမ်းစစ်ဆေးနေဆဲပဲလို့လည်းဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့အကြီးအကဲစာဟီဒူဟုတ်ကပြောပါတယ်။အမေရိကန်နိုင်ငံစာရေးဝန်ကြီးဂျိုကယ်ရီကတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကိုတနင်္ဂနွေနေ့မှာပဲတယ်လီဖုန်းဆက်ပြီးတော့ဝန်ထမ်းကြောင့်ပြောဆိုခဲ့တယ်လို့အကူအညီပေးဖို့လည်းကန့်လန့်ခဲ့ပါတယ်။ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်ကလည်းတိုက်ခိုက်မှုကျူးလွန်သူတွေကိုတရားဥပဒေရှေ့မှာအရောက်ပို့နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်ရှင
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်သံတမန်မှာအစီအစဉ်ရဲ့တင်းလန်းနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောက်တိုပင်လယ်ပြင်ထဲကပိုက်ဆံမှုတွေညင်းပွားနေတဲ့နေမြေထဲမှာမနက်ပိုင်းအင်္ဂါနေ့ကစလို့သတင်းတစ်ပတ်ကြာစီးရေးလေ့ကျင့်မှုတွေလှုပ်ဆောင်သွားမယ်လို့တရုတ်နိုင်ငံကကြီးညာလိုက်ပါတယ်။ဟိုင်နန်ကျွန်းအရှေ့ပိုင်းကနေဗီယက်နမ်နဲ့ထိုင်ဝမ်တို့ကလည်းပိုက်ဆံကြောင်းပြောနေတဲ့ပရာဆက်ကျူးစုတွေအထိစီးရေးလေ့ကျင့်မှာပါ။တောက်တိုပင်လယ်ပြင်တွင်းကနေမြေတော်တော်များကိုပိုက်ဆံကြောင်းကြီးညာထားတဲ့တရုတ်နိုင်ငံကိုစင်ကာပူဖိလစ်ပိုင်နိုင်ငံကကုလသမဂ္ဂရဲ့အငင်းပွားမှုဖြစ်ရှင်းဆန်ရတရားရုံးမှာတိုင်ကြားထားတဲ့အမှုနဲ့ပတ်သက်ပြီးဆုံးဖြတ်မဲ့ဇူလိုင်လ22ရက်နေ့မတိုင်ခင်တရက်လုံးမှာစီးရေးလေ့ကျင့်မှုတွေအဆုံးသတ်မှာလည်းဖြစ်ပါတယ်။နယ်သာလန်နိုင်ငံသဟိတ်မျိုးကတရားရုံးရဲ့ဆုံးဖြတ်ချက်ကိုအလေးနဲ့မထားဘူးဆိုရင်တော့ဖိလစ်ပိုင်နိုင်ငံနဲ့ညှိနှိုင်းဖို့တရုတ်နိုင်ငံဘက်ကပြင်ဆင်ထားကြောင်းလည်းဒီကနေ့ထုတ်တရုတ်စိုးရပိုင်း China Daily သတင်းစာကရေးသားထားပါတယ်။တရုတ်နိုင်ငံအနေနဲ့တရားရုံးလုပ်ငန်းစဉ်မှာပါဝင်မှုလည်းမရှိဆုံးဖြတ်ချက်ကိုလက်ခံမှာလည်းမဟုတ်ဘူးဆိုတဲ့ရည်တည်ချက်ကိုလည်းသတင်းစာကထပ်လောင်းဖော်ပြခဲ့တာပါ။ဒါပေမဲ့လည်းတရားရုံးဆုံးဖြတ်ချက်ဟာတရုတ်နိုင်ငံအတွက်တန်တမာရေးအရာရောအများပြည်သူအမြင်မှာပါပြဿနာတွေပေါ်နိုင်တာကိုလည်းသတင်းစာကအတိအမှတ်ပြုလက်ခံရေးသားထားပါတယ်
မြောက်ကိုရီးယားနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ရေပိုင်တဲ့အနီးမှာလူတွေဖန်တီးလုပ်ယူတဲ့တန်တာကြောက်တန်းပေါင်း80တိစားဖို့တောင်ကိုရီးယားနိုင်ငံကစီစဉ်နေပါတယ်။အဲ့ဒီနေရာမှာတရုတ်သင်္ဘောတွေတရားမဝင်ငါးဖမ်းနေတာကိုဟန်ထားဖို့ကြိုးစားတဲ့အနေနဲ့အခုလိုလှုပ်ဆောင်မှာပါ။ Northern Limit Line လို့ခေါ်တဲ့ရေပြင်နယ်နိမိတ်ဆိုင်ရာအငင်းပွားမှုတွေရှိနေတဲ့နေရာအနီးပင်လယ်ဝါထဲမှာအခုလိုလူလုံတန်တာကြောက်တန်းတွေကိုဒေါ်လာ9သန်းအကုန်ကျခံပြီးတော့တိစောက်သွားမှာဖြစ်တယ်လို့တောင်ကိုရီးယားရုံးဟပ်သတင်းအေဂျင်စီမှဖော်ပြထားပါတယ်။တရုတ်ငါးဖမ်းသင်္ဘောတွေကိုရီးယားပိုင်နယ်ထဲတရားမဝင်ဝင်ရောက်နေရတွေကိုအရေးကြီးကိန်းတွဲဖြေရှင်းဖို့လိုအပ်နေချိန်မှာအခုလိုတန်တာကြောက်တန်းတွေတိစောက်မဲ့သတင်းထွက်လာတာပါ။မြောက်ကိုရီးယားအစိုးရနဲ့အမတ်မထင်ထိတ်တရေဆိုင်မှုတွေဖြစ်လာနိုင်တဲ့ရေပြင်နယ်နိမိတ်အနီးမှာတရုတ်သင်္ဘောတွေကိုထိရောက်ရောက်နေနေဖို့တောင်ကိုရီးယားကန်ယူတန်းစောက်တပ်တွေကတွန့်ဆုံနေကြတာကိုအခွင့်ကောင်းယူပြီးတော့အခုလိုတရုတ်သင်္ဘောတွေတရားမဝင်ဝင်ရောက်လာနေကြတာလို့ရုံးဟပ်သတင်းကဆိုပါတယ်။Northern Limit Line ရေပြင်နယ်နိမိတ်စီးကိုမြောက်ကိုရီးယားကတရားဝင်အတိအမှတ်ပြုထားတာမရှိပါဘူး။ပြီးခဲ့တဲ့လကတော့ဒီနယ်နိမိတ်စီးတောင်ဘက်မှာကနန်းဖမ်းနေကြတဲ့တရုတ်ငါးဖမ်းသင်္ဘောနှစ်စီးကိုဒေသခံငါးဖမ်းသမားတွေကဖမ်းဆီးပြီးတော့တောင်ကိုရီးယားအစိုးရထံကိုလွှဲပြောင်းပေးခဲ့ပါသေးတယ်ရှင်
။လူမျိုးလုံးတပ်ဖြတ်မှုဖြစ်တဲ့နောက်ပိုင်းမှာလူသေများလာတဲ့ဒုတိယကမ္ဘာစစ်အတွင်းနာဇီဂျာမနီရဲ့လက်ထက်မှာဂျူးလူမျိုးတွေတန်းနဲ့ချီတည်ဆုံခဲ့ရတာတွေကိုမိမောင်းထုတ်ရေးသားဖော်ပြခဲ့သူငင်းချိုင်းနိုဘယ်ဆုရှင်အယ်လီဗီဆာရဲ့စာပနာအခမ်းအနားကိုတနင်္ဂနွေနေ့ကနယူးယောက်မြို့မှာကျင်းပပါရယ်။စနေနေ့ကနယူးယောက်မြို့နေမှာပဲကွယ်လွန်သွားတဲ့အသက်89နှစ်အရွယ်ငင်းချိုင်းနိုဘယ်ဆုရှင်ကိုနောက်ဆုံးအချိန်နှုတ်ဆက်ဖို့မိသားစုဝင်တွေမိတ်ဆွေတွေနယူးယောက်မန်ဟတ္တန်အရက်ကဂျူးဖျားကျောင်းမှာစုဝေးကြကြတာပါ။ရိုမေးနီးယားနယ်ပွားဗီဆယ်ကိုတော့တင်မင်းတမန်အချင်းစခန်းဖြစ်နေကြော်စောတဲ့ဩစတြေးလျအချင်းစခန်းကိုသူ့ရဲ့မိသားစုအရင်းချရင်နဲ့တူ1944ခုနှစ်ကအပိုးခံခဲ့ရတာပါ သူ့မိဘတွေနဲ့မမတွေအသက်ခံခဲ့ကြရပါမယ်။နာဇီတွေရဲ့ရက်စက်ချင်းချင်းမှုတွေကြားကပဲအသက်မတည်ပြန်လည်လွတ်မြောက်လာတဲ့ဗီဆယ်ကတော့နောက်ပိုင်းမှာတရင်သမားတူအဖြစ်အသက်မွေးဝမ်းကြောင်းလုတ်ကင်လာခဲ့ပါတယ်။ပြင်သစ်စာရေးဆရာတယောက်ရဲ့စီယုံတိုက်တွန်းမှုနဲ့သူကိုယ်တိုင်ကြုံခဲ့ရတဲ့ဂျူးလူမျိုးတွေဆုလိုက်ပြုံးလိုက်အသက်ခံခဲ့ရတဲ့အဖြစ်အပျက်တွေကိုရေးသားထားပြီးညားလိုအမည်ပေးထားတဲ့စာအုပ်ကိုတော့1958ခုနှစ်မှာထုတ်ဝေခဲ့တာပါ။ဒီစာအုပ်ကိုတော့ဘာသာပေါင်း30နဲ့ထုတ်ဝေခဲ့ပြီးစာအုပ်ပေါင်းတန်းနဲ့ချီရောင်းချခဲ့ရတယ်လို့ကျောင်းစာအုပ်တွေမှာထည့်သွင်းတင်ကြားတာတွေလူသမိုင်းမှာအဆိုးအဆုံးကြုံခဲ့ရတဲ့အဖြစ်အပျက်တွေကိုသိလိုသူတွေဖတ်ရှုကြရတဲ့စာအုပ်တုပ်လည်းဖြစ်ခဲ့ပါတယ်။1986ခုနှစ်မှာတော့စစ်ဆန့်ကျင်ရေးခွဲခြားဆက်ဆံမှုနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုစန့်ကျင်ပြောဆိုသူဂျူးလူမျိုးတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရတဲ့အဖြစ်အပျက်ကိုမင်းပြောင်မတော်အောင်ဆွမ်းဆောင်နိုင်သူပုဂ္ဂိုလ်တူဖြစ်တဲ့နိုဘယ်ငြိမ်းချမ်းရေးဆုကြီးမြင့်ခံခဲ့ရတာလည်းဖြစ်ပါတယ်။
ဗီတိရှာအေဘာယာကနေခွဲထွက်ပြီးအမေရိကန်လွတ်လပ်ရေးရယူခဲ့တဲ့အနှစ်240ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုတော့အမေရိကန်ပြည်ထောင်စုတဝန်ဒီနေ့ဇူလိုင်လ၄ရက်နေ့မှာဆင်နွှဲနေကြပါတယ်။နိုင်ငံတော်အားလိုက်ရက်နေ့မှာပျော်ပဲစွာထွက်ကြသူတွေရှိသလိုမျိုးရင်းအလှပြချီတက်တာတွေနဲ့မီးရှို့မီးပွဲပစ်ပေါက်တာတွေကိုလည်းနိုင်ငံတော်ဝန်ပြုလုပ်ကြတာပါ။သမ္မတဘရက်အိုဘားမားကတော့စစ်မှုထမ်းမိသားစုတွေကိုအင်ဂျီရောမှာအသားခင်တဲ့ဧည့်ခံမှဖြစ်သလိုတေးသန့်ရှင်ကန်ဒရစ်လာမာနဲ့ဂျနဲမွန်နဲရိုရဲ့တေဂီတာတွေနဲ့လည်းဖျော်ဖြေသွားမှာပါ။မိုးလေဝသသတင်းတွေမှာဒီကနေ့ညမိုးရမယ်လို့သတိပေးထားတဲ့အတိုင်းဖြစ်မလာခဲ့ဘူးဆိုရင်တော့အနီးနားကနေ National Mall မြို့သားရင်ပြင်မှာလွတ်လပ်ရေးနေ့အထိမ်းအမှတ်ပြဖောက်ကြမယ်မီရှူမီပန်းကြီးတွေကိုသူတို့တွေအားလုံးကောင်းကောင်းမြင်တွေ့ခွင့်ရကြမှာပါအမေရိကန်ပြည်ထောင်စုရဲ့အနှစ်240ပြည့်လွတ်လပ်ရေးနေ့အထိမ်းအမှတ်ဆင်နွှဲတဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီး Scott Marcier နဲ့စနီးမေမာဆီယာတို့ကလည်းပြီးခဲ့တဲ့ဒီဇွန်လ29ရက်နေ့တုန်းကနေပြီးတော့မှအေခံပွဲတစ်ခုကျင်းပခဲ့ပါတယ်ဒီခန္ဓာကိုယ်တော့မြန်မာအစိုးရဒီအစစ်မြစ်တာဝန်ရှိသူတွေတပ်မတော်ရေးရာနဲ့စီးပွားရေးရာကိုယ်စားလှယ်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေကခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြတာပါအမေရိကန်လွတ်လပ်ရေးနေ့အထိမ်းအမှတ်အဖြစ်ဒီအမေရိကန်ပြည်ထောင်စုနဲ့ပတ်သက်ဆက်နွယ်တဲ့စံတန်ဘိုးတွေကိုထင်ရှားစေမဲ့အကြောင်းအရာတွေကိုလည်းဒီအခုသတင်းပတ်တစ်ပတ်လုံးဂုဏ်ပြုဆင်နွှဲသွားမယ့်အကြောင်းရန်ကုန်အမေရိကန်တန်ရုံးကထုတ်ပြန်ပြောဆိုထားပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူတွေတို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုအသာမကပဲ VOA Internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုတင်ဆက်သွားမှာပါပြည်တော်စုငင်းငင်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီရဲ့ညှိနှိုင်းအစည်းအဝေးနေပြည်တော်မှာတနင်္ဂနွေနေ့ကစတင်ကျင်းပခဲ့ပြီးဒီကနေ့မှာတော့ဆက်ကော်မတီ1နဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဆွေးနွေးနေကြမှာပဲကချင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီအချိန်လေးကိုတော့ VOA သတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီရဲ့ညှိနှိုင်းစည်းဝေးကိုဒီလ3ရက်နေ့ကနေစတင်ပြီး6ရက်နေ့အထိကျင်းပနေရမှာဒီကနေ့မှာတော့အကျိုးပြင်ဆင်ရေးကော်မတီနဲ့တပြည်လုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်ဆွေးနွေးခဲ့ကြပါတယ်။ဒီကနေ့ဆွေးနွေးကြတဲ့အချက်တွေကိုတော့အကျိုးပြင်ဆင်ရေးကော်မတီရဲ့အတွေ့အကြုံမှဦးလာမောင်ရွှေကအခုလိုပြောပါတယ်
။ပြည်တော်စုငင်းငယ်ညီလာခံဒီပြင်ဆင်ရေးကော်မတီအနေနဲ့မနေ့ကစပြီးတော့ကျွန်တော်တို့ရဲ့ဒီသင်္ကန်းနဲ့အစီအစဉ်တွေပြီးတော့မှလုပ်ပါတယ်။အော်ဒီနေ့တော့အဲ့ဒီမနေ့ကကျွန်တော်တို့ကျွန်တော်တို့ company ချင်းချင်းလည်းလို့ရတာတွေကိုဒီလက်မှတ်ထိုးထားတဲ့ရှစ်ဖွဲ့ကိုကျွန်တော်တို့ကပြန်လဲတယ်အရှင်းလင်းတင်ပြတယ်ပေါ့နော်နောက်တစ်ခုကတော့ဒီ company ချင်းရဲ့ forward တဲ့ထင်မှာဒီ set company နှစ်အနေနဲ့ software ထားတဲ့ကိစ္စတွေကိုလည်းသူတို့ရှင်းလင်းတင်ပြတာပေါ့လေပြီးရင်တော့ကျွန်တော်တို့ရှေ့လာမယ့်ပေါ့ Oculus ကုမ္ပဏီမှာ software မဲ့ညီလာခံအတွက်ပေါ့လေလိုအပ်တဲ့ညှိနှိုင်းမှုတွေကိုဆက်ပြီးတော့ကျွန်တော်တို့လုပ်ကြပါမယ်
ဆွေးနွေးပွဲမှာ NCA လက်မှတ်မြေထိုးသေးတဲ့အဖွဲ့တွေပါဝင်လာရေးနဲ့နိုင်ငံရေးမူပေါင်းကိုဩဂုတ်လဇန်ပိုင်းမှာအချောသက်ပြင်ဆင်နိုင်ရေးကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့ပြောပါတယ်။တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ဘရူဆော့ဂွေထူဝင်းကတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့စက်ကော်မတီ1ကနိုင်ငံရေးမူပေါင်းတွေကိုအဓိကပြန်လည်သုံးသပ်ဖို့ဆောင်ရွက်နေပြီး NCA လက်မှတ်မြေထိုးသေးတဲ့အဖွဲ့တွေပါဝင်လာတဲ့အချိန်မှာနိုင်ငံရေးမူပေါင်းကိုအချောသက်ပြင်ဆင်ကြမှာဖြစ်ကြောင်းပြောပါတယ်။ပြီးခဲ့တဲ့လ28ရက်နေ့ကတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တွေ့ဆုံဆွေးနွေးခဲ့တယ်လို့ဒီလ1ရက်နဲ့2ရက်နေ့တွေမှာတော့ NCA ကိုလက်မှတ်မြေထိုးသေးတဲ့အဖွဲ့10ဘွဲ့နဲ့စက်ကော်မတီ1ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒ ဒီလိုဆွေးနွေးနေတဲ့ရပိုင်းတွေမှာပဲကချင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတယ်လို့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။လွန်ခဲ့တဲ့ဇွန်လ28ရက်နေ့ကလည်းကြူကြူကြဖြစ်တဲ့တိုက်ပွဲကတော့အဲ့ဒီနမ်ဆန်ယန်ကဒီအနောက်ဘက်ပေါ်လက်ပင်ကွန်ဆိုတဲ့ရွာလေးနားမှာဖြစ်ပါတယ်။ဒီနေ့ညမှာတော့ဒီခါရဆိုတဲ့နေရာနဲ့တက်မတော်ဘက်ကနဲ့လက်နဲ့ကြည့်တဲ့ထုတ်တာတော့ရှိပါတယ်။ခုဒီနေ့အချိန်တော့ဘာတရင်မဖြစ်တဲ့ဘူ
း။ကချင်ပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတက်မတော်ရဲ့ပြောခွင့်ရသူနဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုစစ်သွဲမေးမြန်းခဲ့ပေမဲ့ပြန်ကြားချက်မရခဲ့ပါဘူး။မြောက်ရီသတင်းစာမှာတော့ဝိုင်းမော်မြို့နယ်နမ်ဆန်ယံမှာရိတ်ခါစုပုံရေးအတွက်လမ်းကြောင်းလုံခြုံရေးရှင်းလင်းနေတဲ့တက်မတော်စစ်ကြောင်းကို KIA တပ်ဖွဲ့ကအဝေးဒိမိုင်းနဲ့ဖောက်ခွဲပြီးလက်နက်ကြီးငယ်တွေနဲ့ပစ်ခတ်ခဲ့ကြောင်းဇူလိုင်လ2ရက်နေ့နေ့စွဲနဲ့ဖော်ပြပါတယ်။လက်ရှိငင်းချမ်းရေးဆွေးနွေးနေတဲ့ကာလအတွင်းမှာတော့ KIA ကစစ်စင်ရေးတွေလုံးမမဟုတ်ကြောင်းဒုတိယဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။ဒီအခုကျွန်တော်တို့နိုင်ငံရေးဆွေးနွေးတဲ့အချိန်ပေါ့ငင်းချမ်းရေးတို့နိုင်ငံရေးဆွေးနွေးနေတဲ့အချိန်မှာဒီခုလိုတိုက်ပွဲနဲ့ဖြစ်ရှိနေမျိုးနဲ့တော့ကျွန်တော်တို့ကတော့မလုံလားပါဘူး။အဲ့ဒါကြောင့်အပြီးကတော့နိုင်ငံရေးဆွေးနွေးတဲ့ဒီနာနာတဲ့ကျွန်တော်တို့ဒီဒီငင်းချမ်းရဲ့ကိုဖြစ်ဖြစ်ချင်တာပေါ့။ဒါမျိုးတွေဆန္ဒတော့ရှိပါတယ်။အဲ့ဒါကြောင့်ဒီဒီခံတဲ့တိုက်ခိုက်တာမျိုးတို့ဖြစ်ဖြစ်လောက်တာမျိုးတော့ကျွန်တော်တို့ကမလုပ်ဘူးလို့ကျွန်တော်ပြောလို့ပါတယ
်။ဒီလဒုတိယပတ်အတွင်းမှာတော့ KIA ဒုဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးအင်ဘန်လာအပါအဝင် NCA လက်မှတ်မရေးထိုးသေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ကိုပွဲကခေါင်းဆောင်တွေဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိတယ်လို့ပြည်တော်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံကိုလည်းဩဂုတ်လမကုန်ခင်မှာကျင်းပနိုင်ဖို့အတွက်ပြင်ဆင်ဆောင်ရွက်နေပါတဲ့
တဖက်မှာငင်းငင်းရေးအတွက်ဆွေးနွေးနေကြမှာပဲအခြားတဖက်မှာတက်မတော်နဲ့တိုင်းသားလက်နက်ကင်တွေတိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့ကိုမိုးစောရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာပါထိုင်းနိုင်ငံမှာအဖမ်းခံရတဲ့မြန်မာရွှေပြောင်းအလို့သမားတွေရဲ့နောက်ဆုံးအခြေအနေသတင်းမတင်ပြခင်အခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့နယ်မန်းရော်ဒေသခံ9ဦးတပ်ဖြတ်ခံရတဲ့ကိစ္စပေါ်အမှုမှန်ဖော်ထုတ်ပေးဖို့ TNL တအောင်းပလောင်တပ်ဖွဲ့ကတောင်းဆိုနေသလိုဒီအမှုပေါ်မှာမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဘက်ကလည်းအချက်လက်စုံစမ်းပြုတာတွေပြုလုပ်နေပါတယ်ဒီအခြေအနေတွေကိုတော့ထိုင်းအခြေဆိုင် VOA သတင်းတော့နိုင်ကွန်းအိမ်ကတင်ပြမှာပ
ါဟုတ်ကဲ့ပါရှမ်းပြည်နယ်လာရှိုးမြို့နယ်မိုင်းယော်မြို့နီးမှာဇွန်လ25ရက်နေ့တိုက်ပွဲဖြစ်တာကြောင့်အဲ့ဒီတိုက်ပွဲအတွင်းမှာ TNL ဖွဲ့ဝင်ခနူးသေဆုံးခဲ့တယ်လို့မြဝတီသတင်းစာကဖော်ပြချက်ဟာမှားယွင်းနေတယ်လို့ TNL ပလောင်တပ်ဖွဲ့ကညင်းချက်ထုတ်ခဲ့ပါတယ်။အဲ့ဒီဒေသအတွင်းမှာသူတို့တပ်ဖွဲ့ဝင်တွေမရှိဘူးလို့လည်းထုတ်ပြန်ထားပါတယ်။ဒါအပြင်သေဆုံးခဲ့ကြတဲ့ရွာသားခနူးကိစ္စအမှုမှန်ဖော်ထုတ်အရေးယူသွားဖို့လည်းပလောင်လူမျိုးရေးသားဦးကတောင်းဆိုခဲ့တယ်လို့ TNL နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန်းလှကပြောပါတယ်။
ပန်ကေရွာနဲ့မန်တရွာတာငါဦးနဲ့ပြီးတော့ဒေသခံအစည်းအဝေးနဲ့ဦးစုပေါင်းခုနှစ်ဦးရဲ့မသမတော်ကနေတော့တက်ဖြတ်ခြင်းခံရတယ်။အဲ့ဒီရွာသား900တက်ဖြတ်ခံရတက်ဖြတ်ခံရတဲ့နေရာမှာတော့သူတပည့်ဖြစ်တာတစ်နှစ်တကျော်တော့မှရှိနေပါပြီ။အတပတ်သူဖန်တီးပြီးတော့ဒီရွာသားတွေကိုတက်တက်မဲ့ဒါဖန်စီခေါ်ဆောင်သွားပြီးတော့တက်ဖြတ်တာပေါ့။တက်ဖြတ်ခံရပြီနောက်ပိုင်းမှာအဲ့ဒါကိုသာမရေးယူတာမျိုးတွေဆောင်ရွက်တာမျိုးတွေမရှိဘဲနဲ့ဒါမတရားတက်ဖြတ်တာမျိုးတွေခံရကြရတယ်။အဲ့ဒီပေါ်မှာကျွန်တော်ကတော့ဒီဖာသမတော်ရဲ့လုပ်ရည်ကိုကျွန်တော်ကန့်ကွက်တာပေါ့။ဒီတခံရတာခုနောတခံရကိစ္စကိုဒီကျွန်တော်တက်ဆိုင်ရာဖြစ်စီညာဖြစ်တဲ့ဒီနိုင်ငံရေးပါပြီဖြစ်စီရောဒီညီမမဆိုးရဒီဒေါ်ဆန်းဒီရောသမတောက်စင်ကျော်ဦးဆောင်နေဆိုးရရောကျန်တဲ့လူစုဖြစ်စီရောအဲ့ဒါတွေကိုဝမ်းဝမ်းပြီးတော့ပေါ်ထုတ်ပြီးတော့ရည်ယူချဖို့ကျွန်တော်တို့လည်းစတဲ့နှုတ်ဆော်ရတော့ပါလိမ့
်ပြီးကြတဲ့ဇွန်လ25ရက်နေ့တုန်းကမြန်မာသမတော်စစ်ကြောင်းကနေမန်ကစ်နဲ့မန်တက်ကြေးရွာသားတွေကိုဖမ်းဆီးခဲ့ပြီးနောက်ပိုင်းလူသေဆုံးမှုတွေဖြစ်ပေါ်လာခဲ့တယ်လို့ရှမ်းမျိုးသမီးလူခွင့်ရေးဖွဲ့ခေါင်းဆောင်သူဖြစ်သူရိန်ဟံဖကဆိုပါတယ
်ရွာသားရဲ့စစ်ကြောင်းကခမရတုံးချွန်နိကကတော့လခေါ်ရလေနော်လူရောက်30ဖက်စီခေါ်ဆောင်စစ်စေးပြီးတော့အတိခတ်မှုတွေဖြစ်ခဲ့တယ်လေတော့ဖြစ်ခတ်မှုဖြစ်လာ30တဲ့နေရာကပွချင်းကြီးဆုံးသွားတဲ့အနေမှာနောက်ပြီး9ရက်ဆက်တော့19ရက်ညနေကျမှတတ်သူခေါ်တွေ့တာပေါ့နော်ကျွန်တော်ပြန်ဆိုစမ်းရတဲ့လောက်တော့ TNL ရဲ့တက်သားတွေတော့မဟုတ်ဘူးပလောင်ရွာသားတွေပါတယ်ရှမ်းရွာသားတွေပါတယ်ကျွန်တော်တို့ခုတည်းလဲဆက်လက်ထဆောင်စားနေတော့ဝယ်
ဆိုလာ25ရင်းနေတုန်းကအဲ့ဒီမှာတနတ်တန်တွေကြားခဲ့ရပြီးစစ်တပ်ပိုင်းမြဝတီသတင်းစာကတော့တာဟာ TNL နဲ့တိုက်ပွဲဖြစ်ခဲ့တာလို့ဖော်ပြပါတယ် TNL ဘက်ကစစ်သားစုဆောင်းတဲ့တပ်ဖွဲ့ဝင်တွေနဲ့နေမြေရှင်းလင်းရေးလုပ်နေတဲ့မြန်မာစိုးရတပ်တို့ကြားတိုက်ပွဲဖြစ်ပြီးအလောင်းရမိထားတဲ့ TNL တပ်ဖွဲ့ဝင်တွေကိုမြုပ်နှံထားရနေရာတွေမှာရွာသားတွေကိုမြုပ်နှံထားတဲ့ဆိုပြီးသတင်းတွေထွက်လာတဲ့အကြောင်းစစ်တပ်ပိုင်းမြဝတီသတင်းမှာရေးသားခဲ့တာပါဒေသခံတချို့ကတော့တာဟာရွာသားတွေလာဖြစ်ပြီးစစ်တပ်ကဖမ်းဆီးသွားတဲ့သူတွေဖြစ်တယ်လို့တအပ်ပြောနေကြပါတယ် Lashu mune, manyo mune, mankin and mantaiwa bema. Tamalong tapoid, ninechi, mayakedalu. Mimatamone, eddy didabema, typewom of people ake bulu, tianeli beka, nyinzu tabare. Tilu tania piboya, tapia kayamune patabido. Tamalong tapoid, ninele, a muma potona yidwe, tasayan langa yipo ziri, nangano soyane, lutu chipu for ziri, taiton tabare. Mimaninga muda luku ye comachi and inet, shamine to lukunu, te songa muna patabi, trenchella susan is a pitalo, comachi and see with some ya checku, ya you ya o mellow, comachi and poor wind talk tan yan soga kulu piovare.
Any woman so nan, general, the denchella is susan, the denchella is susan, Roma, general, comachi and see with my team, Roma, comachi and see with my, some chamu, ya you are my pivot.
Lashi Mamanga Yeni Tagaro, Nangaro Tamiga Poku, Tongsan Suji Gura, Usan Losan Dwame, Nasate Yasu Pilo Nilagama, Tainta Lanagai Porin in a set timer, Power Nine Pook, Napatuiso Sununi Chima, Shamine Kachimbine Bemado, Mamatamro Nek, Yangu Kachinula Yetamaro, the Analyta Ambulon Tapoidin, type was select Pipuani, said Pipare, type was Pipuani Munetu, Luku Yichuwa Mukaniare Pissin with Lashini Zello, Shan Luku Yipu Tawan Shiduriga, Piovarekamia.
Sandy Dagani, that can yare gisa, a movement, porto bibo. Dine up with city, down so needed, sure jaw. Period drain out, Nango, and yet drain people jago, nursing Giava. A kutuka, digging yan nigging to an also, drain people jabogo, nursing abame. Tining and bangomio ni, maha chain dita. Nana disa yon to kuma, lotama dea, nasak kuna oo, pansy kaya de ene. Bayon kapia, gang sound to the chogo, dangwe yak, pian look, be like babby. Lulare Ludomari Guro, a Lushinga, a Lupian Mapiro de Lu, Jane, MOU Sajo Ya, Deo Win, Win out, La Durine, Yai Nang and Gula Mac and Sound Tadu de Gale, Tangwe Masson and Ajau, Malumiao de Babu, a good Pansi Muha, Tang Suyaga, Dea Uriya, Gang to a Sonya Dada, Pibi, Yamaning and Baga, a Ludomati and Pony, Agency de E, Anneja de Jau Piade Lu, a Ludomai Sonya, Neduriga, Topia Javade, Vue Drinau, Mae Maga, Pio Piamaba.
Tainang and Mahatai de Daga, Nana de Sayo de Kugu, Tayana by Niga, Bigger and Yakani, we all sit shop with Yama, Tayubrin and Maniba Nitaini de Galilo the Mari Bawi, Yamalo the Matia and the Sekuniago, Pansi Dogeraba, Titega, Taisi Soya Lupita, Bayanka, Kainsan to Lotamang Azejo Guru, Taya Bip and Lupi Gabi May, the Talo the Mari Guru, Pian Lupi Jimishi de Wusubi, Lotamakuni, Sasha Yipwe, AC Mahame Pega, Kuyaming up Jovare.
လုတ်တပြ25ခုနှစ်အောင်တည်းကငါးဆယ်ကျော်လောက်လွတ်လာပြီ။တိုင်းအောင်ပါကထိုင်းစစ်တပ်ကလုတ်ပြီးတာမလို့လက်ရှိထိုင်းစစ်တပ်အုပ်ချုပ်နေတယ်မလို့ထိုင်းစစ်တပ်ကတန်းညာသွားပြီးလုတ်ပြလိုက်တာမှာအခုဒီနေ့အဲ့ဒီလုတ်သမားတွေရောလုတ်ပြန်မောင်းထုတ်နေပြီ။အဲဒီနေ့မောင်းထုတ်ပြီးအဲ့ဒါကျွန်တော်တို့မနေ့ကအောင်လုတ်မောင်းဝင်ကြီးဌာနမှာသွားပြီးတော့တရားဆွဲဆိုမယ်။ပြီးတော့အဲ့ဒီမ
ก็ไม่ใช่ยังไงนู่นล่ะฮะคุณลุงมีอุบลีเนี่ยมันยี่อะไรที่นี่ล่ะเจ้าท่านสุยาก็อุบลีเนี่ยมีการเดินไปสุยอารมณ์ธรรมารีที่เช่ลูกเบี้ยวไปสิเดี๋ยวสุบีลูกธรรมากูยี่สาวชายไปเอเชียจะไรแต่อุกันยี่ก็เบี้ยวไปเลยยิ่งยี่การเลยจ้ะจะตัวนารีมันมาเมื่อไงนารีอ่ะเรื่องนู้นมาพิจิตรอีโรดีโรดแล้วเราจะมีการตัวนั้นสุดที่ดาวไปเลยที่มันมาเมื่อไงลูกไม่สุดเลยก็จะปุ๊บชิ้นสุดเจ้าก็งงงงชิ้นเจ้า จริงๆแต่ก็ใจงานอะไรอย่างเงี้ยนุ่มประมาณนี้หนาวไหมงานอะไรอย่างเงี้ยนุ่มประมาณนี้หนาวไหมตัวซื้อมาเมื่อไงนารีเอ๊ะเส้นลงตัวอยู่มาเมื่อไงนารีอ่ะงานอะไรอย่างเงี้ยนุ่มคิดได้ขนาดนี้หรอที่เราเนี่ยเราจะมีการตัวซื้อที่จะว่าเด็กที่เอาเงินยี่สิบเอ็ดบาทมาดูตั้งแต่เลยตั้งแต่เราดีอุ้ยเงี้ยยี่เอชเงินเงินยี่เนี่ยตั้งแต่เจ้าเนี่ยเอาเงินมาสู้เราดิปีจ้าบ้ากันเราใช้สุดแล้วก็มีแต่ดีเจ้าดามาอุ้ยใช้สุดแล้ว
ลูกเป้ซ่าเนี่ยลาနေတာကအများပြဖြစ်နေပြီးတချို့ကတော့ကုမ္ပဏီတွေကနေ ဒီကိစ္စနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မြန်မာနိုင်ငံရဲ့နိုင်ငံတော်အကြီးအကဲတိုင်းပြည်ကပုဂ္ဂိုလ်ထောင်အဆန်းစုကြည်ရဲ့မကြာခင်ကလာရောက်ခဲ့တဲ့ထိုင်းနိုင်ငံခီးစဉ်အတွင်းမှာတော့မြန်မာလူသမားတွေကိုအကူအညီပေးဖို့အတွက်ပြောဆိုထားပေမဲ့တတိယရောက်ရောက်အကူအညီပေးတ ဒီပြဿနာကိုနှစ်နိုင်ငံအစိုးရတွေကဖြေရှင်းဖို့ကြိုးစားခဲ့ပေမဲ့အခက်အခဲတွေကြုံနေရဆဲဖြစ်ပါတယ်။ အလုပ်သမားတွေဟာအလုပ်လုပ်ခွင့်ထောက်ထားလုပ်ဖို့အတွက်မြန်မာအစိုးရဘက်ကတောင်းဆိုတဲ့အချက်လက်တွေကိုလုံဆောင်နိုင်ခြင်းမရှိတာရဲ့ငွေကြေးအများပြားကုန်ကျလာရဲ့ကြောင့်တရားဝင်အလုပ်သမားဖြစ်ဖို့အခက်အခဲတွေကြုံနေရဆဲဖြစ်ပါတယ်ရှင်။
အလုပ်ကန်ရှာပါရာကြောင့်ဝင်ငွေမလုံးမငှနဲ့လူမှုဒုက္ခတွေခံစားနေရတဲ့မြန်မာနိုင်ငံမှာအလုပ်ကန်အခွင့်အလမ်းသစ်တွေလက်တွေ့ဖန်တီးနိုင်မဲ့နည်းလမ်းတွေများရှိနိုင်ပါသလား? ပြည်ပရင်းနှီးမြှုပ်နှံမှုတွေကအခက်အခဲကြပါသလား?ပြည်တွင်းရင်းနှီးမြှုပ်နှံမှုတွေကရောအလုပ်ကင်သစ်တွေမဖန်တီးနိုင်တော့ပါဘူးလား?အခုလာမယ့်အင်္ဂါနေ့ည8:00လမ်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်နံပါတ်ကိုအင်္ဂါည5:00ပြီးတော့မဆွေးနွေးနိုင်ဘူးဆိုရင်လေဆွေးနွေးခြင်းနဲ့အကြောင်းအရာကိုစာနယ်ဘဲဖြစ်ဖြစ်အသ ော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။မနေ့ကအင်္ဂါညဗီဒီယိုဒိုင်းရိုက်လေလိုင်းအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia 77 Jodu ကနေဖမ်းယူရှုစားနိုင်ပါတယ်။ဒီကနေ့ည9:00-10:00အထိတင်ဆက်မဲ့ VOA အစီအစဉ်တွေကိုလိုင်းနံပါတ် 2425-3252 တို့ကနေစောင့်မျှော်နားဆင်နိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ခင်ဗျာ။
ယင်းနိုင်ငံဘက်ကမြို့မှာတနင်္လာနေ့ကတေကန်ကာဗွန်ခွဲတက်ကတ်မှုတွင်တည်ဆုံးသူ142ယောက်ထက်မနည်းရှိတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဘက်ကမြို့တော်ကာရာဒါရက်ကလူစီကာယာဈေးထဲမှာရှီယာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့တက်ကတ်မှုဟာသူတို့လက်ချက်ဖြစ်ကြောင်းလည်း IS သွေးကြွတွေကကြေညာခဲ့တာပါ။နောက်ထပ်လူပေါင်း186ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့တက်ကတ်မှုဟာဒီနေ့မှအဆိုးဆုံးလည်းဖြစ်ခဲ့ပါတယ်။ဆော်ရီအာရေဗျနိုင်ငံနောက်ပိုင်းဂျယ်ရမ်မြို့မှာရှိတဲ့အမေရိကန်ကောင်စီဝင်ရုံးဤဒီကနေ့တေကန်ဘုံခွဲတက်သူတို့ကဘုံပေါက်ခွဲတက်ခဲ့တဲ့အကြောင်းဆော်ရီပြည်ရေးဝန်ကြီးဌာနကပြောပါရယ်လွန်ကျွေးဝန်ထမ်းတွေကမတင်လာတဲ့အတွက်အနောက်ကိုကတ်သွားတဲ့အချိန်မှာပဲဖောက်ခွဲရေးသမားကဘုံကိုဖောက်ခွဲတက်ခဲ့လိုက်တာပါတေကန်ဘုံခွဲသမားတည်ဆုံးပြီးလွန်ကျွေးဝန်ထမ်းတစ်ယောက်ကတော့ဒဏ်ရာအနှံငယ်ရပြီးဆေးရုံတင်လိုက်ရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်ကစားတောက်ဆိုင်ကြီးတစ်ခုမှာစစ်သွေးကြွတွေရဲ့စီးနင်းတက်ခဲမှုတွေအတွင်းတည်ဆုံသွားခဲ့တဲ့ဒဇာဂန်20နဲ့ရဲတပ်ဖွဲ့ဝင်2ဦးတို့အတွက်အောက်မေဝယ်ခန္ဓာတနင်္လာနေ့ကကျင်းပရမှာဝန်ကြီးချုပ်ရှိတ်ဟာစီနာတက်ရောက်ခဲ့ပါတယ်။အောက်မေဝယ်ခန္ဓာတွင်မှာတော့တည်ဆုံသူတွေရဲ့သက်ဆိုင်ရာနိုင်ငံတွေဖြစ်တဲ့အမေရိကန်၊ဂျပန်၊အီတလီနဲ့အိန္ဒိယနိုင်ငံတွေကအလံတွေကိုလွှင့်ထူခဲ့သလိုတာမတ်ကြီးတွေလည်းတက်ရောက်ကြပါတယ်။နိုင်ငံတော်ဝန်ကြီးထိမ့်မတ်ဒုတိယနေ့မှာကျင်းပတဲ့အခမ်းအနားတွင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတော့တည်ဆုံသူတွေရဲ့ဆွေမျိုးသားချင်းတွေနဲ့တွေ့ဆုံစကားပြောဆိုခဲ့ပါတယ်။ဘရစ်ရှားအင်ပါယာအောက်ကနေခွတ်ထွက်ပြီးအမေရိကန်လွတ်လပ်ရေးရယူခဲ့တဲ့အနှစ်240ပြည့်ထိမ့်မှတ်ခန္ဓာတွေကိုအမေရိကန်ပြည်ထောင်စုတိုးဝန်ဒီကနေ့ဇူလိုင်လ4ရက်နေ့မှာဆင်နွှဲနေပါတယ်။နိုင်ငံတော်အားလားရဲ့နေ့မှာပျော်ဝဲစွာထွက်သူတွေရှိသလိုမျိုးရင်းအလှပြချီတက်တာတွေမီရှူမီပန်ပြပောက်တာတွေကိုလည်းနိုင်ငံတော်ကပြုလုပ်ကြပါတယ်။သမ္မတဘရက်အိုဘားမားကတော့စစ်မှုထမ်းမိသားစုဝင်တွေကိုအင်ပြီတော်မှာအသားခံနဲ့ဧည့်ခံမှာဖြစ်သလိုဒေသရှင်ကန်ထရက်ကလာမာနဲ့ဂျနက်မွန်နီရိုရဲ့တေးဂီတာတွေနဲ့လည်းဖြည့်ပြောစီစဉ်ထားပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ် VOA အမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းနံပါတ်16925တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါနောက်ထပ်2:00အကြာမှာကျွန်တော်တို့တကပြန်ဆောင်ရအောင်လားဗျာ
This program has come to you from the Voice of America, Washington.